င်္ဂါကျိုးပေါ်မှာတက်ရှိတွေရှင်သန်ရက်ပြီဖို့အတွက်အရေးပါတယ်ရေးတကယ်ရှိနေတယ်ဆိုတော့ NASA ကအောက်တိုဘာလဆန်းမှာထပ်ပြီးအတည်ပြုခဲ့ပါတယ်ဒီနောက်ဆုံးတွေ့ရှိချက်တွေကို NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါတော့
လွန်ခဲ့တဲ့2နှစ်3နှစ်လောက်ကလွတ်ထားတဲ့အင်္ဂါဂျူပတ်တဲ့ Mars Reconnaissance Orbiter ဂျူဒူကဓာတ်ပုံထိလိုက်တဲ့အခါကျတော့အင်္ဂါဂျူရဲ့ရာသီဥတုပြောင်းတဲ့အချိန်မှာဒီဓာတ်ပုံတွေကနေရေစီးကြောင်းတွေပေါ်လာတဲ့အတွက်ဒီအင်္ဂါဂျူပေါ်မှာအခုအေးစီးနေတဲ့ဟာတကယ်ကိုတက်တည်ပြနိုင်တယ်တကယ်တမ်းကျတော့တကယ်ရေတန်းတာပေါ့နော် H2O water စီးနေတာမဟုတ်ပါဘူးသူကပါလဲဆိုလို့ရှိရင်စားရည်တစ်မျိုးပေါ့နော်အင်္ဂလိပ်လိုတော့ brine လို့ခေါ်ပါတယ် epichlorate လို့လည်းခေါ်ပါတယ် chlorine ပမာဏအရင်များတဲ့စားရည်တစ်မျိုးပေါ့နော်သူကပါလဲဆိုရေကိုအများကြီးထိန်းပေးနိုင်တဲ့စားတတ်တစ်မျိုးပေါ့နော်အင်္ဂါကျွေးရာသီဥတုနွေးလာတဲ့အချိန်မှာသူကစီးတယ်ပြန်အေးကျသွားတဲ့ဆောင်းတွင်းအချိန်ကြလို့ရှိရင်သူကခဲသွားတယ်အဲပြန်ရာသီဥတုပူလာတဲ့ရေစီလန်းကြောင်းကြီးတွေပေါ်လာတယ်ပေါ့နော်အဲ့ဒါကိုကြည့်ချင်းအပြင်အင်္ဂါကျွေးမှာရေရှိကိုရှိတယ်ရေစီးကြောင်းနေရှိတယ်ဆိုပြီးတော့ပြောတာဖြစ်ပါတယ
်အင်္ဂါကျိုးပေါ်မှာအခုလက်ရှိမှာရေရှိနဲ့အနေထားမှာတွေ့ရလား
အင်္ဂါကျိုးပေါ်မှာရေရှိသလားဆိုရှိတယ်အင်္ဂါကျိုးရဲ့မျက်နှာပြင်ပေါ်မှာရေရှိလားဆိုရင်တော့မရှိဘူးအင်္ဂါကျိုးပေါ်မှာဘာဖြစ်လို့ရေမရှိရလဲဆိုလို့ရှိရင်ရေမရှိရခြင်းအကြောင်းရင်းကအင်္ဂါကျိုးကကဘာတဲ့တဝက်လောက်ပဲရှိတယ်နော်သူ့ရဲ့အချင်းကသူဆွဲအားလည်းကဘာဆွဲအားရဲ့တဝက်ပဲရှိတယ်သူရဲ့အလေးချိန်ကကဘာအလေးချိန်နဲ့၁၀ပုံတစ်ပုံပဲရှိတယ်အဲ့တော့လွန်ခဲ့တဲ့အနှစ်တန်းပေါင်း၄000လောက်ခရေကဘာကိုအင်္ဂါဂျူရောအဲ့ဂျူကြီးတွေဖြစ်ပေါ်လာတဲ့အချိန်မှာတော့ဒီအင်္ဂါဂျူကတေးတဲ့အတွက်သူကစပေါ်တော့ကတော့အင်္ဂါဂျူရဲ့အလေကောင်မှာအေးပျော်နေတဲ့တန်းအေးပျော်ကြီးရှိတယ်ပေါ့နော်အဲ့ဒါကြောင့်သူကပါလဲသူတရားစစ်စကွင်းဖြစ်တယ်ကဘာပေါ်မှာလဲတရားစစ်စကွင်းကြီးရှိတယ်အခုဒီအင်္ဂါဂျိုပေါ်မှာမရှိတော့ဘူးမရှိတော့အတွက်နေရလာတဲ့တန်လိုက်မုံတိုင်းတွေကအင်္ဂါဂျိုပေါ်မှာရှိတဲ့အမှုံတွေကိုအကုန်လုံးအာကာသတဲ့ရအောင်လှုပ်ထုတ်လိုက်တယ်နော်ဒီ solar wind ဆိုတဲ့ဟာကြောင့်အဲ့တော့အင်္ဂါဂျိုရဲ့လေတုကအရန်ကိုပါသွားတယ်ပါသွားတဲ့အတွက်အင်္ဂါဂျိုပေါ်မှာဟိုးလွန်ခဲ့တဲ့အနှစ်တန်ပေါင်း3000လောက်ကရှိတဲ့ရေဟာအင်္ဂါဂျိုရဲ့မျက်နှာပြင်ပေါ်မှာမရှိတော့ပါဘူးကဘာပေါ်မှာရှိတယ်။ဘာကြောင့်လဲ။ကဘာပေါ်မှာကဘာဆွဲအားတန်လိုက်ဝင်ရိုးစွန်းကြီးလည်းရှိနေတယ်။ကဘာရာသီဥတုကအများအားရေကူးရင်ကွေးကိုထိမ့်ပေးထားနိုင်တယ်။အဲ့ဒီဟာလုံးဝမရှိတော့တဲ့အတွက်အင်္ဂါဂျူမျက်နှာပြင်ပေါ်မှာရေမရှိပါဘူး။ရေမရှိတော့ညာလဲအင်္ဂါဂျူရဲ့ရာသီဥတုကဒီဖြန်းမြအပူချိန်ကအနှုတ်60ဒီဂရီစင်တီဂရိတ်လောက်မှာရှိတဲ့အတွက်သူကရေခဲရှိတယ်။အင်္ဂါဂျူရဲ့မျက်နှာပြင်အောက်10ဒီ15ဒီလောက်မှာရှိနေဆိုတဲ့ဟာကိုအင်္ဂါဂျူပေါ်ကိုရောက်ခဲ့တဲ့ပြီးခဲ့တဲ့၄-၅နှစ်လောက်ကလွတ်လိုက်တဲ့မောင်ဆတ်စုလိုစက်ရုပ်ကလေးတွေနောက်သူ့မတိုင်ခင်ကလွတ်ခဲ့တဲ့ Odyssey တို့ပါလို့ဆိုတဲ့စက်ရုပ်ကလေးတွေကနေပြီးတော့သူတိုင်းလိုက်တဲ့အခါကျတော့အောက်မှာ Radio Isotope ကြွနေတဲ့ဟာနေဂါမာရောင်ကြီးတွေထွက်နေတဲ့ဟာမှာ Hydrogen content အများများတယ်ဆိုတာတွေ့ရတယ် Hydrogen ဆိုတာသူ့ကြီးပဲနေလို့မရဘူးသူကရေနဲ့တွဲပြီးတော့မှနေရတယ် Oxygen နဲ့တွဲပြီးနေရတဲ့အတွေ့အင်္ဂါဂျူရဲ့မျက်နှာပြင်အောက်မှာရေအများကြီးကိုရှိတယ်ဆိုတဲ့ဟာကိုသူတို့သိရပါတယ
်။အင်္ဂါဂျူဘောကဒီကြောက်လွှာလေးပေါ့နော်။သူ့အနေထားရောပြန်နည်းနည်းပြောပြပေးပါ။
အင်္ဂါဂျူရဲ့ကြောက်လွှာအနေထားတွေကများသောအားဖြင့်ကတော့အနေကြကြောက်လွှာဟာမျိုးအစွာကြီးတွေပေါ့နော်။အများကြီးရှိပါတယ
်။ Curiosity ကိုဒီ NASA ကနေလွှတ်တင်တဲ့ဇီဆက်ရုပ်ကိုဒီ Mars ရဲ့ဘူမိပေရဟိုအခြေအနေတွေကောင်းကောင်းတိုင်းတားနိုင်တဲ့နေရာလွှတ်တယ်လို့ပြောပါတယ်။ဒီ Gales creator လို့ခေါ်တဲ့ဂျိုင်ဝမ်းကြီးပေါ့နော်အဲ့ဂျိုင်ဝမ်းကိုလွှတ်တယ်လို့ပြောပါတယ်ဒီဂျိုင်ဝမ်းကိုဘာဖြစ်လို့ရည်ရွယ်ပြီးလွှတ်တာလဲရည်ရွယ်ချက်လေးနည်းနည်းသိပါရစေ
အဲ့ဂျိုင်ဝမ်းကြီးကရှေးတုန်းကပောက်ခဲ့တဲ့မီးတောင်အဟောင်းကြီးလို့ယူဆခဲ့တဲ့နေရာဖြစ်နိုင်တယ်အဲ့တော့အဲ့ဂျိုင်ဝမ်းကြီးကနေပြီးတော့အောက်ကိုဆင်းသွားတဲ့အခါကျတော့အဲ့နေရာမှာရေတွေရှိနိုင်တယ်လို့အင်္ဂါဂျူပတ်နေတဲ့ဂျူဒူကနဲ့ဓာတ်ပုံရိုက်လိုက်တယ်။ရိုက်ပြီးတဲ့အခါကျတော့လေဒီဆက်ရုပ်ကလေးအဲ့နေရာကိုလွှတ်လိုက်တယ်။ရွေးချယ်ရခြင်းကတခြားကြောင့်မဟုတ်ပါဘူး။ဂျိုင်ဝမ်းကြီးကမီးတောင်လိုဂျိုင်ဝမ်းကြီးဖြစ်နေတဲ့အတွက်သူ့ကိုနေထိုးတဲ့အချိန်နည်းတယ်။အကဲနေအောင်ထိုးတာများလို့ရှိရင်ရေကအငွေ့ပြန်တယ်လေ။ အဲ့တော့ရေအငွေ့ပြန်တာနေဖို့ဖြစ်နိုင်တဲ့အခြေအနေကပါလဲဆိုလို့ရှိရင်နေကွယ်နေတဲ့ဂျိုင်ဝမ်းကြီးထဲမှာရေအများဆုံးရှိနိုင်တယ်ဟုတ်လဲဟုတ်ပါတယ်အဲ့တော့ရေခဲဒါမှမဟုတ်လို့စားရေအနေကြအရေအများဆုံးရှိနိုင်တဲ့နေရာဒီဂျိုင်ဝမ်းကြီးမို့လို့အဲ့ဒီနေရာကို curiosity စိတ်ရုပ်ကလေးကိုလွှတ်လိုက်တာပါ
အခုနောက်ဆုံးရတဲ့ဒီ NASA ထုတ်ပြန်လိုက်တဲ့ဓာတ်ပုံတွေအများရေစီးကြောင်းတွေကိုတွေ့ရတယ်လို့ဘယ်လိုလို့အဓိပ္ပာယ်ဖော်တာပါလဲ NASA ကသိပ္ပံပညာရှင်တွေက
ဟုတ်အင်္ဂါဂျူပေါ်ကိုလွန်ခဲ့၄-၅နှစ်လောက်ကပြစ်တင်လိုက်တဲ့အင်္ဂါဂျူပတ်ဂျူဒူမှာပါပါလဲဆိုခရစ်စမ်ဆိုတဲ့ Compact Reconnaissance Imaging Spectrometer ဆိုရောင်စင်တန်ကရိယာသူကမြင်ရတဲ့ရောင်စင်ရဲ့မမြင်ရတဲ့အနီအောက်ရောင်စင်ရဲ့အဲ့ဒီရောင်စင်ကြည့်ကရိယာနှစ်ခုပါပါအဲ့ဒီရောင်စင်ကြည့်ကရိယာရောင်စင်ဓာတ်ပုံတွေရိုက်လိုက်တယ် 3D form လို့ဟာမျိုးနဲ့အရောင်တွေတန့်ပြီးရိုက်ထားတဲ့ဓာတ်ပုံတွေကြည့်လိုက်တဲ့အခါတဘောကຫນွေတုံးကရိုက်တဲ့ဓာတ်ပုံမှာရှိတဲ့အစင်းချောင်းအနဲ့ရောင်ကြီးတွေကစာရည်တွေကအေးပျော်ပြီးတော့စီးဆင်းတယ်ပေါ့။နောက်လေးငါးလလောက်နေတစ်ခါထက်ရိုက်တဲ့အခါကြောင်းသွားတယ်။ဒီအစင်းကြီးတွေကရွေ့သွားတယ်ဆိုတဲ့အခါကျတော့နည်းနည်းရာသီးသူပူလာတဲ့အင်္ဂါကျူးရဲ့နှွေးဆိုလို့ရှိရင်မြစ်တီချောင်းနေလို့ဒီရည်တွေကစီးနေတယ်။ရည်တော့မဟုတ်ပေါ့နော်။စာရည်ကြီးတွေကစီးနေတယ်။နောက်အေးသွားတဲ့အခါကျတော့ဒီပုံစံကပြန်ခဲသွားပြီးတဲ့အခါကျတော့ဖွေးသွားတယ်ပေါ့နော်။အင်္ဂါကျူးပေါ်မှာဒီစာရည်ကြီးတွေပျော်ပြီးစီးနေတယ်ဆိုတဲ့ဟာကိုစပြီးတော့မျက်ဝါးထင်တယ်မြင်ရတဲ့ဓာတ်ပုံတွေပါ။
အင်္ဂါဂျိုရဲ့ twin bind နဲ့မှာရေဒုလိုကြဲကြဲပြန့်ပြန့်အလွှာမျိုးရှိနိုင်တယ်ရှိနိုင်တဲ့အတွက်ကြောင့်အဆူဆန်းမှုတွေလည်းထက်လုံမယ်ဆိုတော့ထက်လွတ်တဲ့အခါမှာဘာတွေလုပ်ဖို့အစီအစဉ်တွေချတာပါလဲ
တက်ကရီ2020ဒါမှမဟုတ်လို့ရှိရင်2018နှစ်လောက်ပေါ့နော်အစောဆုံးလောက်မှာဒီတဲ့ပူပြီးကောင်းတဲ့ဆက်ရုပ်ကလေးကိုလွှတ်ပါမယ်ဒီတစ်ခေါက်ပူပြီးထူးခြားတာအရင်ဆက်ရုပ်လိုတဘာဝဓာတ်တွေဓာတ်တထုတွေပါဝင်ပေါင်းဆက်တဲ့ဓာတုဘေဒအချိုးတွေဘလောက်ရှိတာလဲဆိုတဲ့ဟာကိုတိတိကျကျတိုင်းနိုင်တဲ့စက်တွေပါမဲ့အပြင်ကာဗွန်ဒိုင်အောက်ဆိုက်ကနေလူတွေအသက်ရှူလို့ရတဲ့အောက်ဆီဂျင်ဓာတ်ငွေဖြစ်သွားအောင်ပြောင်းနေစက်ကလေးပါပါသွားပါမယ်။ပါဆိုတဲ့အခါကျအင်္ဂါဂျူပေါ်မှာကာဗွန်ဒိုင်အောက်ဆိုက်က90နဲ့500ခန့်လုံးရှိပါတယ်။အောက်ဆီဂျင်က 3.13 ရာခိုင်နှုန်းလောက်ပဲရှိပါတယ်။အဲ့တော့အောက်ဆီဂျင်ကိုတတ်နေစက်ကိုလုံးလို့ရမယ်ဆိုလို့ရှိရင်လူတွေတဖြည်းကျနေလို့ပြေးပါမယ
်။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ